ရစ်ရဲ့အများစုနေထိုင်တဲ့ဗြိတိန်နိုင်ငံကအားကစားရုံတစ်ခုမှာမွတ်စလင်တဦးရဲ့အသေးခံဘုံးဖောက်ခွဲမှုကြောင့်လူပေါင်း20ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအာဏာပိုင်တွေရဲ့ကင်တွယ်ဖြေရှင်းပုံဟာလူမျိုးရေးဘာသာရေးပဋိပက္ခစီဥတီမသွားတာဘာကြောင့်မလဲမြမသူတေတီဒေါက်တာအောင်ခင်ကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင
်ဗြိတိန်နိုင်ငံကမန်ချက်စတာအားကစားရုံမှာတနင်္လာနေ့ကနာမည်ကြီးအမေရိကန်အဆိုတော်အရီယာနာဂရန်ဒီရဲ့တိတ်ဂီတဖျော်ဖြေပွဲအပြီးလေပြားမိသားစုကနေပေါက်ဖွားလာသူတဦးရဲ့အသေးခံဘုံးဖောက်ခွဲခဲ့တာကြောင့်လူပေါင်း22ယောက်သေဆုံးခဲ့ရတယ်လို့ကလေးငယ်အများစုပါဝင်တဲ့လူပေါင်း64ဦးကတော့ဆေးရုံတက်ပြီးဆေးကုသမှုခံယူနေရတာပါအခုလိုပြည်ရင်းမှာသာမကပြည်ပမှာပါအုပ်အော်တောင်းတင်ဖြစ်ခဲ့ရတဲ့ဖြစ်ရပ်အတွက်ဗြိတိရှ်အာဏာပိုင်တွေရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကသူတေသီဒေါက်တာအောင်ခင်ကအခုလိုသုံးသပ်ပြပါတယ်
ဒီတူအရီလူမျိုးရေးဘာသာရေးမဟုတ်ဘူးသူကမွတ်စလင်နေအင်္ဂလန်မှာအများကြီးရှိတာပဲဒါပေမဲ့တစုပေါ့အဲ့ဒီကအုပ်စုတစုကိုသူပေးချာလိုက်ပြီးတော့ surveillance လုပ်တာပေါ့အခုသူတို့အင်္ဂလန်မှာဘုံပေါင်သွားတဲ့လူတွေကအားလုံးပလေးစရင်မှာပါပြီးသားလူတွေပဲအားလုံးကိုသူကစောင့်ကြည့်နေတယ်ဒီဘုံပေါင်သွားတဲ့လူတွေကလည်းစောင့်ကြည့်တဲ့လူတွေပဲအဲ့တော့ပေါက်ကွဲသွားတဲ့အခါကျတော့ဒီစောင့်ကြည့်တဲ့သူကနေဇက်တိုက်ပေါ်ရသူ့ညီကိုမောင်နှမတွေရောသူ့အဖေတွေရောသူ့အဖေတွေလည်းလေဗီယာမှာဖန်လာတယ်သူမိခိုးကြွက်လျှောက်ပေါ့ဗျာဆိုလိုက်သွားတော့သူကကြမ်းတဲ့လူတွေကိုဝလုံးရှင်နဲ့ရောပြီးတော့လိုက်တာမဟုတ်ဘင်းနဲ့တီးတန်သူကလည်းသူဒီ surveillance အတိအကျကောင်းတဲ့အတွက် intelligence ကောင်းတဲ့အတွက်တက်ဆိုင်ရလူတွေပဲမိခိုးကြွက်လျှောက်ဖန်နိုင်တာပေါ့ဗျာ
ဒီမြန်မာနိုင်ငံမှာကလုံနီးလုံဟန်နေနဲ့ကြွာတာပေါ့နော်မြန်မာနိုင်ငံမှာဆိုရင်ရဲရလည်းမနိုင်လူတွေကလည်းယုံနဲ့အဓိကယုံနေဖြစ်တယ်ဆိုတော့အဲ့အဓိကယုံမဖြစ်အောင်ဘယ်လိုလုပ်ရင်အကောင်းဆုံးလဲဆရာ
အင်္ဂလန်မှာကိုကိစားကိုလုတ်တယ်ဗျာဟို mind your own business ဆိုကိုကိစားကိုလုတ်တယ်ဒါဒီပလေးအလုပ်ပလေးကလုတ်မယ်ဆိုတော့လူတွေကမပါဘူးဒီထဲမှာလူတွေကလည်းကိုကိစားပဲကိုလုတ်တယ်ဗမာပြည်ကတော့အဲ့လိုမဟုတ်ဘူးလူတွေကမြောက်ပြီးရင်အကုန်ပါတော့မဆိုင်တဲ့လူတွေရောဘာတွေရောညာရောဆိုတော့ဒီလူမျိုးကြီးအထီးကြီးနေရတယ်ဖြစ်ကုန်တာပေါ့အဲဗမာပြည်ကတော့အဲ့ဒီဖြစ်ကနေရှိရင်အဲလူတွေကဝိုင်းပြီးစူးမယ်ဆိုတော့ဒါလည်းထိတ်လို့လည်းမရအောင်တော့လူမျိုးကြီးကြတော့လည်းပလေးကလည်းလတ်စားတယ်လတ်စားတော့ဟိုပလေးလေလူတွေကမယူသေးဘူးရှင်းပြောရရင်တော့တရားဥပဒေမရှိတဲ့နိုင်ငံလိုဖြစ်နေတာပေါ့။တော့တရားဥပဒေရှိတဲ့နိုင်ငံကြမှာဒါမျိုးလုပ်လို့ရတာပေါ့။တရားဥပဒေကပါဇက်ကအော်ပြီးလက်တွေ့ကြတော့တရားဥပဒေမရှိလို့လူဖြစ်နေတာပေါ့
။ဆက်ဒီတရားဥပဒေရှိတဲ့နိုင်ငံမှာလဲအင်္ဂလန်လိုနိုင်ငံမှာလဲအခုလိုဘုံးဖောက်ခွဲမှုတွေဖြစ်တယ်ဆိုတော့ဒီသူအားနဲ့ချက်ကဘာပါလဲဆက်
။ဒီသူအားနဲ့ချက်ကတော့သူကလွတ်လပ်တာပေါ့ဗျာ။လွတ်လပ်တော့လောကကံရတာလွယ်ကူတာပေါ့လွတ်လပ်တဲ့နိုင်ငံမှာဆိုတော့ตั้วล่ะแล้วหลุดละอังกฤษมามวยเนี่ยดิมูสเนลุงเกลีนี่อ่ะไอซิสဖြစ်နေတယ်ဟိုซีเรียတို့ลิเบียတို့ไอ้ဒီဟိုตุคร่างกระตั้วล่ะပဲตั้วไล่เปลี่ยนไล่เอวูเนี่ยจ้ําเปลี่ยนเลิกล่ะไอ้เนี่ยบ้งลุเตอัตติยูล่ะအမျိုးစုံပေါ့ဗျာဟိုไอ้ဒါတော့ဒီမိုကရေစီနိုင်ငံရဲ့အားနည်းချက်ပေါ့ဆိုဒါချုပ်ကန်ရတာမလွယ်ဘူးဒီမိုကရေစီနိုင်ငံဆိုတော့လူတိုင်းရဲ့လွတ်လပ်မှုကိုဥစားပေးတာပေါ့လူတွေကိုမတင်ငယ်ဖမ်းပြီးထုံနေထဲတာမျိုးဒါမျိုးမရှိဘူးလေအဲတော့အင်္ဂလန်မှာဒီအကြမ်းဖက်သမားပို့ပြီးတော့အနေချောင်တာပေါ့သူတို့မှာ
ဗြိတိန်နိုင်ငံမှာတနင်္လာနေ့ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲဝန်ကြီးချုပ်ထရီဆာမေကဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးချက်ကိုအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပါလေလက်နက်ကိုင်းရဲတပ်ဖွဲ့တွေကိုကူညီဖို့အတွက်စစ်သားတွေကိုဆစ်လွတ်ပြီးဗြိတိရှ်တာဝန်မိသားစုနန်းတော်နဲ့တကွာအရေးပါတဲ့အစိုးရအဆောက်အဦတွေမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဗုဒ္ဓဘုနေမှာတော့အသေးခံဘုံခွဲသူရဲ့ဖခင်နဲ့ညီကိုတော်သူကိုလေပြင်းမှာဖမ်းဆီးလိုက်ပြီးတသက်ပြင်းနေတီးခြားစီရှာဖွေစီးနှင်မှုတွေကနေဖမ်းမိသူ2ဦးအပါအဝင်စုစုပေါင်းဖမ်းမိထားသူဟာအခုဆိုရင်10ဦးထိရှိသွားပါပြီ။